ပေးနေပါရခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American အသံကနေ2014ခုနှစ်ဧပြီလ13ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ24 kHz 12123ကလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ39 kHz 9525တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မနေ့ညစနေတုန်းကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာပါဥကြောဇန်သားစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါဒေါ်ရရှိမြတ်ခင်တွတ်တဖွံ့ဖြိုးမှုတွေရှိနေပြီလို့ကြားကြနေရတဲ့မြန်မာနိုင်ငံမှာဒီတွတ်တဖွံ့ဖြိုးမှုတွေဟာတိုင်းရင်းသားဒေသကြီးစုကိုဘာမှမရောက်ဘူးဆိုတဲ့ညှိတွားဆောင်လည်းတစ်ချိန်တည်းကြားနေရပါတယ်တစ်ချိန်တည်းမှာပဲဒီငင်းညာရေးမရသေးတဲ့တိုင်းရင်းသားဒေသတွေမှာရင်းနှီးမြှုပ်နှံမှုလှုပ်တဲ့ကိစ္စတွေဟာလည်းပဲတိုင်းရင်းသားတွေအတွက်အကျိုးမရှိပဲအကျိုးအမြတ်မထွက်ဖက်နဲ့အကျိုးရုပ်စေတဲ့ဆိုးပြစ်တွေသာဖြစ်ထွန်းစေရလို့ဆုနေရပါတယ်ဆိုတော့တိုင်းရင်းသားဒေသတွေဟာစီးပွားရေးလှုပ်လဲမကောင်းဘူးစီးပွားရေးရောက်တိုးတက်မှုလည်းမရှိဘူးဆိုတဲ့သဘောဖြစ်နေပါတယ်ဒါကိုကျွန်တော်တို့ကောင်းအောင်ပဲလုပ်ကြမလဲဆိုတာဆွေးနွေးဖို့ဖြစ်ပါတယ်အပြစ်ရှာတဲ့ဆွေးနွေးမှုလို့တော့မထင်လိုက်ပါနဲ့အပြစ်ရှာတဲ့ဆိုတော့လူနာကိုယောဂရှာသလိုရှာတာပါပဲဘယ်လိုကုထုံးနဲ့ကုရမလဲဆိုတဲ့ဆင်းနည်းကိုလည်းကျွန်တော်ရနိုင်အောင်အမြဲတမ်းကြိုးစားပါတယ်အဲ့ဒါကိုကြိုးပြထားပါစေဒီနေ့ဆွေးနွေးမယ့်ပုဂ္ဂိုလ်တွေထဲမှာအဓိကအဖြစ်ကတော့တိုင်းရင်းသားတွေဆွေးနွေးရမှာဖြစ်ပါတယ်ဒီဆွေးနွေးချက်တကူတိုင်းခံဖြစ်ကြပေးမယ့်ပုဂ္ဂိုလ်နှူရတဲ့တိုင်းရင်းသားတွေကထင်ရှားတဲ့ပုဂ္ဂိုလ်တွေရေးထားပါတယ်ပထမတူကတော့ဒေါက်တာစလိုင်းလျံမုံစခုံးဖြစ်ပါတယ်ဒီပုဂ္ဂိုလ်ကချင်းမျိုးသားထင်ရှားတဲ့နိုင်ငံရေးကောင်းဆောင်လူဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့နော်ဆူဇနာလှလှဆူဖြစ်ပါတယ်ကရင်အမျိုးသမီးတက်ကြွရေးရတက်ကြွလှုပ်ရှားသူတူဖြစ်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်မေ့ချင်တာကဒီပုဂ္ဂိုလ်နှစ်ဦးရဲ့သဘောထားကိုအချင်းယုံလေးကျွန်တော်သိချင်တယ်စောစောကကျွန်တော်ပြောတယ်တိုင်းရင်းသားဖွံ့ဖြိုးမှုတွေဟာတိုင်းရင်းသားဒေသတွေကိုမရောက်ဘူးရင်းနှီးမြှုပ်နှံမှုလုပ်လဲအကျိုးမရှိဘူးဆိုတော့အဆူဟာပံပါရလားကျွန်တော်ပြောတာကိုဆိုတာအချင်းယုံလေးပြောပါအသေးစိတ်ကိုကျွန်တော်ပြန်ပြီးတော့မေ့ပါမယ်ဟုတ်ကဲ့ဆရာလျံမုံဘယ်လိုသဘောရပါလဲဒီအဆူ
ဟုတ်ကဲ့တူတက်ဖြစ်ဖြစ်မှုဆိုတာတော့စီးပွားရေးပြဿနာဖြစ်ပါတယ်စီးပွားရေးဆိုတာနိုင်ငံကြီးရဲ့လက်အောက်ခံပြဿနာဖြစ်ပါတယ်အဲ့ဒီတွေ့ကြုံကျွန်တော်တို့နိုင်ငံကြီးပြဿနာကိုအရင်ဖြေရှင်းချင်းမပြောဘဲနဲ့ကျွန်တော်တို့တူတက်ဖြစ်ဖြစ်မှုလုပ်မယ်ဆိုတာတော့ကျွန်တော်တို့အခက်အခဲများကြီးတွေ့နိုင်ပါတယ်ကျွန်တော်တို့တိုင်းပြည်မှာခုလက်ရှိချိန်ဆိုင်နေရတဲ့နိုင်ငံကြီးပြဿနာတိုင်းရင်းသားဒေသမှာတော့ကျွန်တော်တို့ between စီကိုစားရှိဖို့ဖြစ်ပါတယ်အဲ့ဒီတွေ့ကြုံကျွန်တော်တို့ဖွံ့ဖြိုးရေးကိုလုပ်ချင်တယ်ဆိုရင်တူတက်မှုကိုလုပ်ချင်တယ်ဆိုရင် between ချင်းကိုအမြန်ဆုံးထုံရင်ဖူလို့အပ်တယ်လို့ကျွန်တော်ဒါပထမလိုအပ်ချက်ဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့နောက်ပိုင်းမှာကျွန်တော်ပြန်မေးချင်တဲ့မိကွန်ကတချို့အာဏာပိုင်တွေပြောသံကြတယ်ဒီသဘုံထားတဲ့ဘာညာဆိုတာသူတို့စီးပွားရေးတာပြလိုက်ပတ်စံရှိနေဘယ်သူမှလည်းနဲ့မကင်ဘူးဆိုတော့အဆိုကလည်းကျွန်တော်ပြန်ပြီးဆွေးနွေးကြတာပါဆရာလျံမုံအခုတော့ဒီလောက်နဲ့နားထားပါအောင်ဒေါ်လှလှဆိုဒေါ်ဆူဇန်နာဘယ်လိုသဘောရပါလဲခင်ဗျာအရင်သားတွေတော့ဖွံ့ဖြိုးမှုမရောက်ဘူးဆိုတာဟုတ
်ကဲ့အခုလောလောဆယ်ရောအဲ့ဒီတိုင်းပဲဖြစ်နေပါတယ်ဆိုတော့ဒီရင်းချမ်းကြီးပေါ့နော်ချင်းမွေးပွဲရတာခုဒီနဲ့လို့ပို့ချက်ဖဲ့စီအတီးတီးရပေါ့နော်ဒီဒီတိုင်းနောက်ခြေသားတွေကိုတွားတာတွေကိုသိရတယ်ရှားရတယ်ဒါပေမဲ့ပေါ့နော်အမ်ဒီလူတို့နဲ့ဘာမှဆွေးနွေးတိုင်နေမရှိဘူး CSO တွေနဲ့လည်းအမ်ဆောင်ရွက်မှုမရှိဘဲနဲ့တိုင်းလိုက်ပေါ့နော်ဒီတွားထုတ်တဲ့ဟာမျိုးရှိတယ်နောက်ပြီးတော့အဲ့လိုတွားထုတ်တဲ့ခါမှလည်းပဲကျွန်တော်တို့ဟုတ်ပြရတော့ဆိုလို့ရှိရင်ဒီဆန်ရဲ့အများစုဟာပေါင်းလုပ်တဲ့နိုင်ငံရဲ့ဘာတွေဒီ NGO ဝန်ထမ်းတွေရဲ့လစာအများစုဖြစ်နေတယ်တကယ်တကယ်ကိုးစားပေါ့နော်ဒီ community ရောက်တာအင်တာမှာလည်းနေဆိုတာကိုလည်းသိရတယ်
အရင်တော့ကတော့စစ်တပ်အင်အားတိုးချဲ့ဖို့ဆိုပြီးစစ်တပ်ကမြေယာတင်ခဲ့တယ်အခုတခါရဲအင်အားတိုးတက်လာရေးအတွက်ဆိုပြီးတော့ရဲတပ်ရင်းတွေကိုတိုးချဲ့လုလာတယ်ဆိုတော့ဒေသခံတွေဟာဘာမှဒါအကျိုးမရှိအကျိုးရုံးနေရတယ်ဆိုတော့သူကဆွေးနွေးပါတယ်ဒါကရင်ပြည်နယ်ကသော်တော်ရှင်စောငင်းချမ်းရဲ့ဆွေးနွေးချက်ဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆ iam ဆူဇန်နာကိုပဲကျွန်တော်ပြန်ပြီးတော့မေးပြချင်ပထမဆုံးဆ iam ဒီအချိန်နေဘာပြောလို့ပါလဲခင်ဗျာဒါမျိုးတွေတကယ်ပဲဖြစ်နေသလားဘယ်လောက်တောင်ဆွေးနွေးသလဲဘယ်လိုထိန်းကြမလဲဟု
တ်ကဲ့အခုဆိုလို့ရှိရင်ငင်းချမ်းရဲ့ဆွေးနွေးပွဲတွေအဲချင်းပနေတယ်လုပ်နေတယ်ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေမှာစစ်တပ်တိုးချဲ့မှုတွေရှိနေတယ်နောက်ပြပုံမှန်နေဒါမဟုတ်ပဲねတချို့ ဒေတာတွေမှာဆိုလို့ရှိရင်လုံးဝဟိုစာပေါ့နော်ဒီတက်အင်အားကိုအဆမတန်ပေါ့ချပြီးတော့တိုးချက်နေတယ်ကချင်ပြည်နယ်မှာဆိုလို့ရှိရင်အခုလောလောဆယ်ပြည်မြေအတွင်းမှာလည်းအပြင်းထန်ပေါ့နော်လက်နက်ကြီးတွေနဲ့ဟိုတိုက်ခိုက်မှုတွေကျူးကျော်မှုတွေလုပ်နေရဆိုတာကိုတွေ့ရတဲ့အတွက်ကြောင့်ဒါအင်မတန်မှငြိမ်းချမ်းရေးတိချောက်မှုထိခိုက်နိုင်တယ်နောက်ပြီးတော့ရင်ချမှုတိချောက်မှုကိုလည်းအင်မတန်မှနှောင့်နှေးစေနိုင်ပါတယ်နောက်ပြီးတော့ဒီလိုမျိုးတက်တေတိုးချက်တာနဲ့တပြိုင်နက်နေရာသိမ်းဆီးမှုတွေဖြစ်လာရင်ပြီးတဲ့အခါမှာဒီငင်းချမ်းမှုအကြောင်းပြုပြီးတော့စီးပွားရေးလုပ်ငန်းတွေဝင်လာတယ်ပေါ့နော်အထူးသဖြင့်တော့ဒီကရင်ပြည်နယ်နဲ့တနင်္သာရီတိုင်းမှာဆိုလို့ရှိရင်ဓာတ်ပတ်တုတူဖော်တဲ့လုပ်ငန်းတွေအများကြီးလုပ်ကင်လာတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်အခုတောင်းရင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလည်းဆက်လက်ပြီးတော့ခေါ်ပြကြုံခင်ဗျပထမတူကတော့နိုင်ကဆော့မွန်ဖြစ်ပါတယ်သူကမွန်အမျိုးသားရေးလှုပ်ရှားတဲ့ပုဂ္ဂိုလ်မွန်နိုင်ငံရေးတမတူဖြစ်ပါတယ်နိုင်ကဆော့ကြားပါလား
ဟုတ်ကဲ့ကြားပါတယ်
ဘယ်လိုသဘောပါလဲခင်ဗျာမွန်ပြည်နယ်ကအတော်လေးတိုးတက်ဖွံ့ဖြိုးလာပါလားဒီလိုငင်းငန်းရေးရတဲ့ပြည်ထောင်စုကြီးပြည်ပြည်ထောင်ရေးတို့ဆိုတော့
ဒီအချိန်ကြီးတော့ဗျာဒီဒီမအမြန်ကြီးတော့တိုးတက်တော့မရှိသေးပါဘူးဆိုတော့တခုကဒီဒီအာနာခွဲဝေတဲ့အပိုင်းမှာပေါ့နော်ဒီတို့ဒီနေအေးတက်မှဖြစ်ရှင်းမပြီးတဲ့အချိန်မှာဒီအာနာအားလုံးကိုများတော့ဖြစ်ကဘို့ဆိုရနေပြည်တော်စုဆိုရနေထိန်ချုပ်တာတွေ့ရတယ်အဲဒီထိန်ချုပ်ထားတဲ့အချိန်ပုံမှာဒီပြည်နယ်ဆိုရတွေကအာနာတွေသိမရှိဘူးနောက်ပြီးတော့ဗန္ဓာရီခွဲဝေခြားတာမှုလည်းသိမရှိတဲ့အပေါ်မှာဒီပြည်တိုင်းနဲ့ပြည်တွေမှာဒီဖို့ပြေလုပ်ငန်းတွေတို့တက်အောင်ဆောင်ရွက်ဖို့အချိန်ရတယ်ဘယ်လိုလေးနေနေတာတွေ့ရပါတယ်နောက်တစ်ချိန်တည်းမှာပဲဒီနိုင်ငံရေးပြဿနာဒီပြည်ခရယာဆေးပြဿနာကိုဒီဖြည့်ရှင်းလို့ပြီးတဲ့ပြီးခင်နိုင်မှာပဲဒီအရင်ကတော့ဒီမွန်ပြည်နယ်မှာအမြေတွေကတော့ဒီစစ်တပ်ကတိုင်တာပေါ့ဗျာဒီဒါမဲ့ဒီနောက်ပိုင်းမှာကျတော့ဒီနိုင်ငံခြားကုမ္ပဏီတွေဝင်လာပြီးတော့မှဒီပြည်သူလူထုကိုပွေ့ပွေ့လင်းလင်းဆွေးနွေးတိုင်ပင်မှုမရှိဘဲနဲ့ဒီမျိုးတွေကိုအတင်းအဓမ္မဝယ်တာမျိုးတွေဝယ်ယူတာမျိုးတွေရှိလာတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကတော့ဒီချင်းနေတွေမတည်ငြိမ်သေးခင်မှာဒီကိစ္စမျိုးဖြစ်လာတော့ဒီအစိုးရကြပဲပေါ့လေ
ဟုတ်ကဲ့ဦးလှစောခင်ဗျာရခိုင်ပြည်နယ်ဆိုရင်တော့မြန်မာနိုင်ငံမှာအခုအရေးကြီးနေတဲ့သဘာဝတန်ွေတွေအများအများထွက်ယူနေတဲ့ဒေတာဖြစ်ပါတယ်ဆိုတော့ဒေတာဖွံ့ဖြိုးရေးကတော့ဒီဟာနဲ့တပြင်းညီလိုက်ပါလာမှုရှိပါသလားခင်ဗျာ
ဘူးလားဆိုတော့နိုင်ရှင်မယ်ဆိုရင်ဘာနဲ့နိုင်ရှင်မှာလဲကျွန်တော်ဒီခိုင်ရဲ့လူကျင်တဲ့ကိုယ်နဲ့နိုင်မှာလား2017ကအချိန်နဲ့နိုင်ပြီးပြောမှာလား
ဟုတ်ကဲ့ခုလုံးပေါ့ခင်ဗျာဒီခိုင်ရဲ့လူကျင်တဲ့ကိုယ်2017တုန်းကလူကျင်နေခဲ့တာလည်းအခုဘလို
့လူကျင်နေကူကတော့ကျွန်တော်နှစ်20 30လောက်ဆက်ပြီးတော့ကျွန်တော်လှုပ်ရှားအောင်မယ်ဒါပေမဲ့2017နဲ့ဆိုင်တော့အများကြီးတိုးတက်လာတာပေါ့အဲ့တော့တိုးတက်တာကိုပြောမယ်ဆိုရင်ကျွန်တော်စာမျက်နှာ100လောက်ပြောလို့ရတယ်စိုးပြတ်တတ်နေတာတွေဖောက်ပြန်တာတွေပြောရင်လည်းကျွန်တော်စာမျက်နှာ100လောက်ပြောလို့ရတယ
်ဆိုတော့ဒီညီမြုံနံမှုကရခိုင်ပြည်နယ်မှာဆက်လက်ပြီးလှုပ်သွားသင်းသလားဒီပုံစံအတိုင်းဆက်လက်ပြီးတိုးတက်ဖို့အတွက
်ရင်းနှီးမြှုပ်နှံမှုဆိုတာမမပြီမှာရင်းနှီးမြှုပ်နှံမှုမရှိဘဲနဲ့ဒါ FBI မရှိဘဲနဲ့ဘယ်နိုင်ငံမှမတိုးတက်ဘူးတရုတ်ကွန်မြူနတီလည်း FBI ကိုလှုပ်လာတာပဲ
ဆိုတော့ရခိုင်ပြည်နယ်မှာဆက်ပြီးတော့လှုပ်စေခြင်းနဲ့ပေါ့ဦးလာစောကဒီအချိန်တိုင်
းကျွန်တော်တို့ကရခိုင်ပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုဆိုတာတစ်ချောင်းလုံးပြစ်တဲ့ခံရရတယ်เนาะကျွန်တော်တို့ကိုလိုနီလက်သက်ဝါထားအောင်မှာကျွန်တော်ရခိုင်နဲ့လူလိမ့်ခံခဲ့ရတယ်အဲ့တော့ဒီကာလပွင့်ရင်းတဲ့အခုမှာကျွန်တော်ပြောသလိုပဲကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်ကျွန်တော်လက်ပြပြောမယ်နော်ကျွန်တော်ခုရခိုင်မှာနဲ့နိုင်ငံတော်လည်းအင်အားစုတွေဒီမိုကရေစီအင်အားစုတွေနော်တော်လင်းအင်အားစုတွေအရေးဖက်လူပွဲစီတွေလုပ်ပြီးတော့ဘလုတ်ဝစ်စီတွေကရခိုင်မျိုးသားညီလာခံတရားလုပ်ဖို့ကြိုးစားနေတယ်ပြည်နယ်ဆိုးကလည်းနည်းနည်းလေးတက်တက်ကြွကြွပါဝင်နေတယ်အဲ့ဒါမျိုးက2017မှာအိမ်မက်တော့မဲလို့မရဘူးနော်ကျွန်တော်ရခိုင်အာဂန်အာမီတို့နော်အာဂန်လီဘရေးရှင်းပါတီတို့တော့ဝင်လာပြီးတော့ကျွန်တော်နဲ့နှွေးနှွေးထွေးထွေးဆွေးနွေးပြီးတော့ရခိုင်ပြည်ကိုဘယ်လိုလုပ်အောင်မလဲလုံခြုံအောင်ဘယ်လိုလုပ်အောင်မလဲညှိနှိုင်းအောင်ဘယ်လိုမလဲအဲ့ဒီထက်မှနိုင်ငံတကာကအဲရူဟင်ဂျာတို့ဖောက်နေတာတွေပါတယ် EU တို့အမေရိကန်တို့ဆိုတဲ့ဒီမိုကရေစီကောင်းဆောင်ကြီးတွေကရခိုင်ပြည်တို့ကိုဘာမှတန်ဖိုးမထားဘဲနဲ့ပြဿနာတွေချနေတာတွေပါတယ်အဲ့တော့ဒါကကျွန်တော်ဒီချိန်မှာကျွန်တော်တို့ဒီလာကန်တခုလုံးလုံးရတယ်ဆိုတာဒါ positive ပဲတစ်ချိန်ထဲမှာတော့ကျွန်တော်ဒီ2000 26 26မှာ အဲ့ဒီရိုဟင်ဂျာခေါ်တာတွေအစိုးရရဲ့စီမံခန့်ခွဲညံ့တာတွေကြောင့်နော် NGO တွေရဲ့ဆိုးဝါးတဲ့ NGO တွေ bias ဖြစ်တယ်ဗျာ NGO တွေမှလည်းကောင်းတာလည်းရှိတယ်မကောင်းတာလည်းဖြစ်တာတွေကြောင့်ရခိုင်စစ်တွေမျိုးမှာအဲ့တော့ကျွန်တော်တို့ကိုမမျှော်လင့်တဲ့မနဝန်းနဲ့ကြောင်းတဲ့ NGO ဆန့်ရဲစုမှုတွေပေါ်တယ်အဖြစ်မိတဲ့ကလေးလေးရောက်သေးတယ်ကျွန်တော်တို့ဒီကံမျိုးသားပါတီရဲ့ကောင်းဆောင်တို့ကဖန်ခံပြီးတော့အထင်းထိတ်ခံရင်ထောင်ထဲမှာကိုယ်လွန်တော့တယ်အဲ့တော့ positive တွေလည်းရှိတယ် negative တွေရှိတယ်အဲ့တော့လောလောဆယ်အချင်းကြီးဟာဒရင်တိုင်နဲ့ဒီအစိုးရကြီးဟာရှေ့ကိုဒရင်တိုင်နဲ့တွောနေတယ်အဲ့ဒီချိန်မှာမကောင်းဘူးပြောရင်လက်ခုပ်တိုင်လိုချင်လို့မကောင်းဘူးပြောဆိုကျွန်တော်အများကြီးပြောတတ်တယ်နော်အဲ့တော့ positive အကြောင်းတွေပြောမလဲအများကြီးပြောတတ်တယ်အဲ့တော့ကျွန်တော်တို့ဘယ်လိုတွားမလဲအဲ့တော့ဒါပဲလိုချင်တယ်အဲ့တော့ POA အနေနဲ့အဲ့လိုပေါ့ဗျာခင်ဗျားတို့ဘာလို့ကျင်တာလဲဘာကိုပြောကျင်တာလဲဒီဟာက positive လား negative လားဆိုတာခင်ဗျား
နော်ရေပုံ30 debate လို့ ਨੇ အဖြစ်ထက်မှာမဟုတ်ဘူးဟုတ်ကဲ့ဆိုတော့အဖြစ်မထွက်သေးတဲ့ပြဿနာပေါ့တခုကနောက်သောရရှင်တယောက်ရဲ့စာကိုကျွန်တော်ဖတ်ပြပြစီတာလဲအခြေအနေနဲ့ပတ်သက်ပြီးရေးထားပါတယ်အာသူကတော့ကချင်းပြည်နယ်မှာဖားကန်းကကြောက်စိမ့်မှောင်ခူကဆဲစည်းဖမ်းမိတာနဲ့ပတ်သက်ပြီးတော့ပိုင်းရှင်းမရှိဘူးရဲကလည်းမသိဘူးဆိုပြီးတော့လုံနေတယ်တဲ့တကယ်တော့ဟာသူတို့စီရဲ့သားနဲ့အဂတိလိုက်စားမှုကြောင့်ဒါဖုံးပြထားတာဖြစ်တယ်ပွင့်လင်းမြင်သာမှုမရှိဘူးဆိုတာမျိုးဖြစ်နေတယ်အချိန်ထဲမှာအဲ့ကထုတ်ပြန်တဲ့အထက်မှာစက်စီသာရကခိုင်လုံပြီးတိုင်ကြမှတရားဒါအရေးယူမယ်မခိုင်လုံပဲတိုင်ကြပြန်ရင်တိုင်ကြတဲ့လူကိုအရေးယူမယ်ဆိုပြီးတော့ပြောထားပါတယ်တဲ့ဒီလိုဘက်လိုက်တဲ့ဥပဒေနဲ့မယုံကြည်ရတဲ့ကော်မတီတွေကြောင့်ညင်းချမ်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေမဖြစ်ပေါ်လာခင်စီးပွားရေးရင်းနှီးမျိုးတွေလှုပ်ဆောင်တာဟာဒေသခံပြည်သူလူထုကိုဒေါသထွက်အောင်မတရားမှုတွေကိုမခံကျင်လာအောင်လုပ်နေသလိုလိုဖြစ်ပါတယ်ဆိုပြီးသူကဆိုထားပါတယ်နမူနာတစ်ခုပြောရမယ်ဆိုရင်တဲ့လာရွှေလောက်ကကလေးတစ်ခုနဲ့ပတ်သက်ပြီးတော့မကြသေးခင်ရပိုင်းကစံပြီတောင်ပိုင်းတက်မတော်နဲ့ဝါပြည်သူစီညူရီတို့အောက်ချီမှာတိုက်ပွဲဖြစ်တယ်ဒါအစေးမှပဲရှိသေးတယ်တဲ့တကယ်စီမံကိန်းကြီးတွေလုပ်ရင်ပူပြီးတော့တောင်ပြဿနာတက်လာမယ်လို့ဆိုပါတယ်ခင်ဗျာဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဆရာစလိုင်းလျံမုံကိုမေးပြစီချင်းတောင်မှာတော့သိဉ္ဇာမြေလဲမရှိဘူးလို့တော့ထင်ပါတယ်နော်ကျွန်တော်ထင်တာပြောတာပေါ့လေဒါပေမဲ့ဟိုသတ္တုတုဖော်မဲ့လုပ်ငန်းတွေဘာတွေကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဘယ်လိုလဲဒေသခံတွေဘဝင်ကြပါရလားဒေသခံတွေအကျိုးစီးပွားတိုးတက်စရာအကြောင်းကမြင်မှလာရေးထဲမှာ
ဟုတ်ကဲ့ကျွန်တော်တို့ကျွန်တော်ကပြောလိုက်လို့ရှိရင်ပြည်တွင်းမှာနေထိုင်တဲ့လူမဟုတ်သေးဘူးပြင်ပမှာနေပြီးတော့တော်လှန်ရေးလုပ်နေတဲ့လူဖြစ်နေတဲ့အတွက်ပြည်တွင်းမှာဖြစ်ပျက်နေတဲ့နိုင်စင်ဖြစ်ပျက်နေတဲ့အနေအထားတွေကိုတော့ကျွန်တော်လေးတွေ့ကြကြပြောနိုင်ချင်မှပြောနိုင်မယ်။သို့တော့ခုနပြောနေတဲ့ပြဿနာအားလုံးရဲ့အရင်းအမိကကျွန်တော်တို့တိုင်းပြည်မှာတကယ်ငင်းချမ်းရင်းမရှိသေးပေနဲ့ကျွန်တော်တို့တိုင်းရင်းသားတွေကလွတ်လပ်ခွင့်မရှိသေးပေနဲ့ဒီဖွံ့ဖြိုးရေးတွေလုပ်မယ်ဆိုရင်ကျွန်တော်တို့အထွေထွေတစ်ခုကိုပြန်ပြီးတော့ဥပမာပဲယူပြရစေခုနကချင်းကိစ္စပြောတော့ကျွန်တော်တို့ကချင်းတွေက KIO က1994မှာငင်းချမ်းရင်းယူခဲ့တယ်။ဆယ်ခုနှစ်လုံးလုံးဖွံ့ဖြိုးရေးတွေလုပ်တယ်တိုက်ပွဲတွေပြန်ဖြစ်သွားတော့အဲ့ဒီဖွင့်ထွေးရေးလုပ်ငန်းတွေအားလုံးကတပတ်နှစ်ပတ်တွင်းမှာတရားတွေအားလုံးပြက်စီးသွားတယ်။ကျောင်းတွေရှေ့ရုံတွေအားလုံးပြက်စီးသွားတယ်။ဆိုတော့ဖွင့်ထွေးရေးလုပ်ငန်းလုပ်တယ်ဆိုတာငင်းချမ်းကြီးကိုတကယ်မလုပ်သေးပဲနိုင်ငံကြီးအာမခံချက်မရှိသေးပဲနဲ့လုပ်တယ်ဆိုရင်ဒါဟာအာမခံချက်မရှိဘူးဆိုတာကိုကျွန်တော်ပြောချင်တာဖြစ်ပါတယ်။အခုနပြောနေတဲ့အထက်မှာကျွန်တော်တို့ကတိထားဖို့လိုအပ်နေတာကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့တိုင်းရင်းသားတွေတကယ်ငင်းချမ်းရင်းမရှိသေးဘူးအခုတနိုင်ငံလုံးအဖြစ်ခရစေးကြီးကိုလည်းကျွန်တော်တို့လက်မှတ်ထိုးနိုင်ခြင်းမရှိသေးဘူးအဲတဖွဲ့ချင်းထူနေတဲ့ဟာအနေပြီးတော့တနိုင်ငံလုံးလက်မှတ်ရေးထိုးဖို့ကျွန်တော်တို့ကြိုးစားနေတဲ့ရှင်ပဲရှိတယ်နိုင်ငံရေးဆွေးနွေးပွဲကမဆသေးဘူးပြီးတော့ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးဆွေးနွေးပွဲကနေတဲ့ရှင်အဖြစ်ရောက်ဖို့ဆိုတာမရှိသေးဘူးဒီလိုကျွန်တော်တို့နိုင်ငံကြီးအာမခံချက်တဆုံတရာမရှိသေးပဲနဲ့ကျွန်တော်တို့ကြာဆက်ကူမကူကလာမှာဒီလိုဖွံ့ဖြိုးရေးလုပ်ငန်းတွေကျွန်တော်တို့တောင်းကနေလုပ်မယ်ဆိုရင်ခက်ပြက်တဲ့ထေးတွေပဲကျွန်တော်အကျိုးစီးပွားခံစားနိုင်မယ်ပြည်သူလူထုအကျိုးစီးပွားမခံစားနိုင်သေးဘူးလို့ကျွန်တော်ပြောချင်ပါတယ
်ဆိုတော့ပြည်တွင်းစစ်ဖြစ်တဲ့ဆိုတာဖွံ့ဖြိုးမှုမရှိတဲ့ဒေသနဲ့ဖွံ့ဖြိုးတဲ့ဒေသပေါ့လေဒီနေ့အဖြစ်ဒါ Center and Periphery စီးပွားရေးကွာဟမှုကြောင့်လည်းဖြစ်တယ်လို့တချို့ကပြောကြပါတယ်အနာဝန်ကြီးပြောတာလည်းကြားတယ်ဒီလူတွေကိုစီးပွားရေးဖွံ့ဖြိုးအောင်လုပ်ပစ်လိုက်ရင်ဘယ်သူမှလက်နက်ကင်တိုက်မယ်မဟုတ်ဘူးဆိုတော့ကျွန်တော်သိနေစီချင်တာကပေါ့လေဖွံ့ဖြိုးရေးကိုလက်နက်ကင်တိုက်နေတဲ့ကာလအတွင်းမှာလုံလုံဖြစ်နိုင်သလားအဖြစ်
လေနဲ့ကတော့လာရင်လုံနေတဲ့ချိန်မှာဖွံ့ဖြိုးရေးလုပ်ဖို့ကတော့အင်မတန်မှခက်ခဲပါတယ်။သို့တော့အခုနဆရာပြောနေတဲ့ကျွန်တော်တို့တိုင်းရင်းသားတွေစီးရင်တွေလက်နဲ့ကင်တော်လာရင်လုပ်တယ်ဆိုတဲ့အဆိုကတော့လုံးဝမှားပါတယ်။ကျွန်တော်တို့တဲ့လက်နဲ့ကင်တော်လာရင်စတင်ပြီးတော့ကျွန်တော်တို့တိုင်းပြည်မှာလုပ်ခဲ့တဲ့ကရင်တွေပါ။ကရင်တော်လာရင်ကိုဥဆောင်ခဲ့တဲ့ခေါင်းဆောင်တွေကိုကြည့်ပါ။ ရှင်ရင်သားတွေမဟုတ်ပါဘူး။ခရင်ပြည်သူတွေရဲ့ဘဝကိုအဲ့ဒီကာလတုန်းကကြည့်ပါ။ဒါလုံးမရှင်ရင်ပါဘူး။သူဟာနဲ့သူတင့်တယ်နေပါတယ်။ပြီးတော့ရှမ်းတော်လှန်ရေးကိုဆောက်လုပ်ခဲ့တာမဟာဒေဝီကဆက်ပြီးတော့ဦးဆောင်ခဲ့ပါတယ်။မဟာဒေဝီဆိုတာကျွန်တော်တို့ရှမ်းပြည်တိုင်းတာနဲ့ဆိုရင်ဘယင်မပါ။ရှင်ရဲတဲ့လူမဟုတ်ပါဘူး။ရှင်ရဲမှုကြောင့်တော်လှန်ရေးလုပ်တယ်ဆိုတာလုံးဝမှားတဲ့အဆိုဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံကြီးပြည်ထနာမပီလီလို့သာကျွန်တော်တို့တိုင်းရင်းသားတွေလည်းနဲ့မကင်ချင်းပင်နဲ့ကင်နေရတဲ့အနေအထားကိုရောက်သွားပါတယ်။ပြည်တွင်းစစ်ကနှိမ့်ချုပ်စေကြာလာတဲ့ခါကျတော့ပြည်တွင်းစစ်ကနေနောက်ထပ်တစ်ဖန်ဖန်တီးလိုက်တဲ့ပြည်ထနာကြောင့်ရှင်ရွင်းတွေပူနေတယ်စီးပွားရေးခက်ခဲပူများတယ်ဖွံ့ဖြိုးရေးမလုံနိုင်ဘူးဆိုတာအဲ့ဒါတွေကနှုတ်ဆက်တွေးပြဿနာတွေပဲဖြစ်ပါတယ
်အ
ဓိကပြဿနာမဟုတ်ဘူးဆိုပြီးတော့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဦးလှဆော့ကဘာများဖြစ်ဆဲဆွေးနွေးလို့ပါလဲဒီကိစ္စကိုစီးပွားရေးအဆင်ပြေသွားပြီးဖြစ်လာရင်ဒါနိုင်ငံရေးမတည်နှက်မှုတွေဒါပြည်လဲသွားမှာပဲလက်နက်ကင်ပြီးတော့ဘယ်သူမှပုံကမ်းမှာမဟုတ်ဘူးဆိုတော့ဆို
ဒါတမိုင်းနဲ့ဆိုင်ပါတယ်เนาะကျွန်တော်ကဒီကွာပြောနေတာရခိုင်ကိစ္စပေါ့လေရခိုင်ကြီးရခိုင်ကြီးကသူရတကယ်ဆော့ဝဲတင်းကိုစုံချုံခါတဲ့ခါမှာဒါတကယ် defeated nation ပဲငွတ်ကျွန်တပိုင်းဖြစ်သွားတယ်အဲ့ကျွန်တပိုင်းဖြစ်တဲ့ကိုတပေးဝအောင်ကြည့်တယ်ကျွန်တပိုင်းကကျွန်တပိုင်းပဲအဲ့ဒီလူတွေကို identity ဖြစ်အောင်တကယ်ဂုံတိကကြည့်တဲ့လူမျိုးတွေဖြစ်အောင်ဆိုရခိုင်ကြီးလက်သည်ပြောင်းနေတိုက်ပွဲဝင်တယ်ဟောအဲ့တော့ဒါဟိုသက်ဆိုင်ရာဗမာပြည်ကအုပ်စုနဲ့ဆက်ဆက်လုံးအုပ်စုလာတဲ့ဗမာပြည်ကနားလည်ဖို့လိုတယ်တိုင်းတိုင်းပြရတယ်နားလည်ဖို့လိုတယ်အဲ့တော့ဒီလိုဒီမှာချိန်ပြီးတမိုင်းဆိုင်ရာဂုံတိတ်ခါတွေကိုပြန်လဲတိဆောက်ဖို့ဆိုတာအင်မတန်ခက်ခဲတဲ့လုပ်ရနော်အဲ့ဒါကိုရခိုင်နေရာတစ်ချောက်လုံးဒီဇိုင်းမမကျူပန်းလာခဲ့တယ်အဲ့ဒါပါပဲနော်သမင်းကလို့လုတ်တယ်မဟုတ်ဘူးဆိုတော့ကျွန်တော်လက်ခံတယ်တော့ဒါပေမဲ့တခုတော့ရှိတာပေါ့ကိုလိုနီလက်စစ်ဝါတာအောက်မှာအဲ့ဒီကျွန်တပိုင်းဖြစ်နေလူတွေဟာပိုပြီးငတ်တထက်ငတ်လာတယ်ငတ်တဲ့အချိန်မှာသမင်းကောင်းအောင်စားဖို့လဲလိုတယ်နော်ကျွန်တော်ဒါပဲသမင်းကိုလူမှုရေးစင်တာမြင်ဖို့လဲလိုတယ်အဲ့ဒါတွေကိုဖြည်းဖြည်းဖြည့်စင်ပေးနိုင်ဖို့အတွက်လဲကျွန်တော်တို့ကလမ်းပေါင်းစုံနဲ့ခြားမယ်အဲ့တော့ခမင်းငတ်ခံပြီးတော့ခမရအဲ့အရင်ကလိုနှစ်စားပြီးတော်လိုင်းလုံးမယ်တော့ဝဒုတ်စားပြီးတော်လိုင်းလုံးမယ်ဆိုလို့ချင်းလုတ်တာကောင်းပါတယ်အခုဗမာပြည်မှာတော်လိုင်းလုံးတယ်ကနှစ်စားပြီးတော်လိုင်းလုံးတယ်လို့ပဲမဟုတ်တော့ဘူးအဲ့ဒါလည်းသတိထားဖို့လိုတယ
်ဟုတ်ကဲ့နောက်တော့ရှင်ကြောက်ရေးထားတဲ့စာကလည်းကျော်ဆုဆိုတဲ့ပုဂ္ဂိုလ်ရေးထားပါတယ်ဗမာပြည်ပြောင်းလဲတယ်ပြောပေမဲ့အမှန်တကယ်ဘာမှမပြောင်းလဲလို့ပဲအကြောင်းကပြည်တွင်းစစ်ရှိနေလို့ပဲပြည်တွင်းစစ်ရပ်ဖို့ကမြန်မာအစိုးရနဲ့စစ်တပ်အပေါ်မှာမူတည်ရဲဆိုပြီးတော့သူကဆိုပါတယ်အဓိကကတော့ဖက်ဒရယ်ဆိုတာခွဲထွဲရေးမဟုတ်ပါဘူးတရားဟာတိုင်းရင်းသားတွေဘက်ကသဘောထားမှန်နဲ့တောင်းတာဖြစ်ပါတယ်ဒါဗမာအစိုးရကအခုလောလောဆယ်မှာသူသုံးတာဗမာလို့သုံးပါတယ်လူပိုင်ခွင့်အားလုံးကို monopoly လုပ်ထားတယ်ဆိုပြီးသူကရေးပါတယ်ချုပ်ကင်ထားတယ်ဆိုတော့ဒါကြောင့်သာဖြစ်နေရတယ်လို့ဆိုပါတယ်သူကဒီလိုသာလုပ်နေမယ်ဆိုရင်ဒီနေ့ပြည်ထောင်စုရေစုံမျောလိုက်မယ်ဒီတဲ့အင်အားကြီးတဲ့ယူဂိုစလာဗီးယားတို့ဆိုဗီယက်ပြည်ထောင်စုတို့တော့မှတချင်ချင်မှအစိမ့်စိမ့်မှမှကွဲခဲ့ရတာဖြစ်တယ်။ဒါကြောင့်ကဘာတီတွေငါတို့ကြီးပဲအုပ်စုမယ်ဆိုတဲ့ဆန္ဒကိုမထားဘဲနဲ့ပဂတိအမှန်တရားနဲ့ဒါအဖြစ်မှန်ကိုရှာသိနေဆွေသောရရှင်တယောက်ကရေးထားပါတယ်။အဲ့ပေါ်ကကြော်စုဖြစ်ပါတယ်ခင်ဗျာ။အခုကျွန်တော်တို့သောရရှင်တွေအစံဖိုင်နဲ့ဆွေးနွေးထားတဲ့ဟာတွေကိုလည်းနားဆင်ကြည့်ကြပါစို့ခင်ဗျာ။ပထမတူကတော့
နေရာတစ်ခုမှာစီးပွားရေးရင်းနှီးမြှုပ်နှံမှုလို့တော့မယ်ဆိုရင်ပထမဆုံးစွာစီပွားရေးတွက်ချိကိုက်မှုရှိမရှိဒါနဲ့လည်းမပြီးဘူးတရားဥပဒေစိုးမိုးရေးနဲ့နေမီလုံဆုံးသိချရမှုရှိမှအောင်မြင်မှာဖြစ်တယ်မြန်မာနိုင်ငံမှာနိုင်ငံတော်အကြီးအကဲအစိုးရရဲ့စီမံခန့်ခွဲမှုအောက်မှာတရားဥပဒေစိုးမိုးရေးနဲ့ပြည်တွင်းလုံဆုံးချုပ်သိချမှုကသူ့လက်ထဲမှာမရှိဘူးအစိုးရအကြီးအကဲကတခြားတဲ့အစိုးရအချမ်းပဲအကြီးအကဲဖြစ်တယ်ဆိုတော့ဒီလုပ်ငန်းကြီးအောင်မြင်ဖို့အတွက်ဒီထဲဝန်ကြီးကိုသမရအနေနဲ့ရွေးချယ်ခံထားပိုင်ခွင့်ရှိရမှာဖြစ်ပါတယ်ဒီစီးပွားရေးတစ်ခုတည်းမဟုတ်ပါဘူးအားလုံးအောင်မြင်ဖို့အတွက်ဒီထဲဝန်ကြီးဌာနကိုသမရကြီးရဲ့စီမံခန့်ခွဲမှုအောက်မှာအမြန်ဆုံးပြောင်းပြေးဖို့လိုအပ်ကြောင်းဆွေးနွေးလို့ပါတယ
်ဟုတ်ကဲ့အဲ့ဒါကတော့ဟမ်ဂူပေါင်ဆွေးနွေးရဖြစ်ပါတယ်တကယ်တော့ပြည်ထရေးတွေမကဘူးထင်ပါတယ်နေဇက်ဒေတာဖွံ့ဖြိုးရေးတို့ဒါကာကွယ်ရေးတို့ဆိုတာလည်းပဲသမ္မတရဲ့ jurisdiction အောက်မှာမရှိဘူးသမ္မတခန့်အပ်တာမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒီအချက်ကဘယ်လောက်အရေးကြီးပါလဲဒေါ်ဆူဇနာလှလှဆိုဘယ်လိုမြင်ပါလဲအဲ့ဒီတိုင်းရင်းသားရေးရာကိစ္စတွေညဉ့်ဉန်းရေးကိစ္စတွေမှာအစိုးရသိအနာမရှိဘူးဆိုတဲ့ကိစ္စ
ဟုတ်ကဲ့သမ္မတကတော့အထူးသဖြင့်တော့ဒီပြည်နယ်အစိုးရရဲ့ကဏ္ဍကိုပဲကျမပြောချင်ပါတယ်။ဘာလဲဆိုကျမတို့ရဲ့အခြေခံဥပဒေအရကပြည်နယ်အစိုးရရဲ့လုပ်ပိုင်ခွင့်ကအင်တာနက်မှာနေနေတယ်။ နောက်ပြီးဝင်ကြီးချုပ်ကိုလည်းပဲသမရနေထိုင်ရိုက်ထိုင်ရိုက်ခန့်အပ်ခွင့်ရှိတဲ့အတွက်ကြောင့်ပြည်သူလူထုကခန့်အပ်ထားတဲ့ဝင်ကြီးချုပ်မဟုတ်တဲ့အတွက်ကြောင့်ဒီဝင်ကြီးချုပ်ဒီဒီပြည်နဲ့အတွက်တကယ်ဘလောက်အထိလုပ်ပေးမလဲဆိုတာကိုလည်းအင်မတန်မှလေးကွန်းထုတ်စရာဖြစ်ပါတယ်လို့နောက်ပြီးတော့ကျမတို့ဒီခုနကကျမပြောတဲ့ EITI တို့ CSR တို့ပေါ့နော်အဲ့လိုမျိုးကိုနော်ကျမတို့နိုင်ငံမှာအခုမှဟိုအစည်းအဝေးတွေလုပ်တုံးမဲရှိသေးတယ်ဘာမှလည်းသတ်မှတ်ချက်မရှိသေးဘူးအဲ့လိုမျိုးမရှိတဲ့အချိန်မှာစီးပွားရေးသမားတွေကိုခွင့်ပေးလိုက်ခြင်းဟာဖြစ်ပြခုနကဆရာစလိုင်းပြောသလိုပေါ့နော်ဖြစ်ပြတတိတွေနဲ့ဒီအာနာပိုင်းနေအာနာရှင်နေခိုးနေပေါင်းပြီးတော့စားရဲပွဲရဲဖြစ်သွားပါလိမ့်မယ်ကျမတို့ဒီဒေတာမှာရှိတဲ့ဒေတာခံပြည်သူလူထုတွေအတွက်အင်တာနက်မှာအကျိုးနည်းတဲ့ဆက်စားပဲဖြစ်ပါလိမ့်မယ်။နောက်ပြီးတော့ဒီမချင်းလက်မှုတွေကတဖြည်းဖြည်းများလာပြီးတော့ဒီလောက်ထားတဲ့ငင်းချမ်းရေးဥတာမှဖြစ်နေထိခိုက်နိုင်တဲ့အနေအထားမျိုးရှိတာ။ကျမတို့ကရင်ပြည်သူတယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျမတို့ကရင်ပြည်သူတွေကလည်းပဲအများကြီးသူကျမတို့ညှက်စစ်မှုတွေဖြစ်နေတော့လမ်းကောင်းကောင်းလေးလို့ခြင်းနဲ့ခုမျိုးတိုးတက်မှုတွေလို့ခြင်းပါလေ။ဒါနဲ့အဖြစ်မျိုးတိုးတက်မှုတွေကိုကျမတို့ရဲ့ကမိုးထားတဲ့မြစ်တွေချောင်းတွေတောင်နှမ်းတွေနဲ့လဲရမယ်ဆိုလို့ရှိရင်ကျမတို့တစ်သက်လုံးလဲရမှာပါဟုတ်ကဲ့
ဟုတ်ကဲ့ဒီ
တောင်နှမ်းတွေမြစ်ချောင်းတွေကကျမတို့ရဲ့အသက်သွေးကြောဖြစ်ပါတယ်အဲ့ဒါအကြောင်းမလို့ဒီမြင်းကြီးမြုံနယ်မဲ့လူတွေနောက်ပြီးတော့တာဝန်ရှိတဲ့အစိုးရကလည်းကျမတို့ရဲ့ဒီတမိုးထားမှုတွေကိုလည်းသူတို့နားလည်မှုလိုပါတယ
်ဟုတ်ကဲ့နောက်တော့ရရှင်သူဆွေးနွေးထားတာကိုကျွန်တော်ဖတ်ပြလိုပါသေးတယ်။အဲ့ဒီပုဂ္ဂိုလ်ကတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဇင်ကြောင်းကြေးရွာကဖြစ်ပါတယ်တဲ့။သူကခေါင်းဆောင်ဆိုတဲ့လူတွေဒေသဆိုင်ရာအုပ်ချုပ်အဆင့်လည်းသူပြောထားပါတယ်။စစ်တပ်ကသာယာရုတွေကိုသူတို့ကပေးထားတယ်တဲ့။အဲ့တော့သူတို့ခရိုင်အုပ်ချုပ်ရေးမှုတွေဘာတွေဟာစစ်ဖက်ကပုဂ္ဂိုလ်တွေပဲဖြစ်နေတယ်။သူတို့တွေကမိမိအဆင်ပြေအတွက်ကြေးလက်ကကိုယ်သဘောကျတဲ့လူကိုရရကစည်ရည်နဲ့ပူပေါင်းပြီးတော့တင်မြှောက်တယ်အဓိကကတော့ကြေးရောအုပ်ချုပ်မှုရွေးထည်ရမဲ့နိဥပဒေတွေကိုမှအားနေချက်ရှိတယ်အဲ့တော့သူတို့ကြိုက်တဲ့လူတွေကိုသူတို့ဖွဲ့စည်းပြီးတော့သူတို့အကျိုးစီးပွားအတွက်သာလုပ်နေကြတာဖြစ်ပါတယ်တဲ့ဒါကြောင့်နှစ်ပြောရမယ်ဆိုရင်တော့နိုင်ငံတော်ကြီးဘာကြောင့်မပြောင်းလဲဘူးလဲဆိုရင်ခေါင်းဆောင်စစ်ခေါင်းဆောင်များနဲ့အပေါင်းပါများအုပ်ချုပ်နေခြင်းကြောင့်ဖြစ်ပါကြောင်းတင်ပြပါသည်ခင်ဗျာဆိုပြီးတော့ဇင်ချောင်းကပုဂ္ဂိုလ်တယောက်ကရေးထားပါတယ်ခင်ဗျာဒီကိစ္စကဆရာနိုင်ကဆော့ဘယ်လိုပြောလို့ပါလဲမွန်ပြည်နယ်မှာကအဲ့လိုမျိုးတွေတွေ့ရပါလားအောက်ခြေချင်းချင်းလောက်ကြတဲ့နေရာမှာက
ဟုတ်ကဲ့ကျွန်တော်တို့ဒီပြီးခဲ့တဲ့2010 2011တုန်းကတော့အာဒီမြန်မာနိုင်ငံချင်းနေဒါတိတ်ကြောင်းလဲသွားမယ်အမြန်ပြောင်းလဲသွားမယ်လို့ကျွန်တော်ကရင်ကထင်ထားတာလေဆိုတော့နိုင်ငံတော်သမ္မတကြီးကလည်းနိုင်ငံတော်ဖွေးပြလိုက်တိုက်ခိုင်ကောင်းစွာလို့လှုပ်ပြလိုက်ဟိုလူနဲ့တွေ့လိုက်ဒီလူနဲ့တွေ့လိုက်တကယ်တမ်းကျတော့ဒီ၃နှစ်တာကျွန်တော်ပြန်လဲချင်းလေးကိုပြန်လဲသုံးတက်ကြည့်လိုက်တဲ့အခါမှာဟိုအရင်2010ယူကောက်ပွဲမတိုင်ကအချင်းလေးမျိုးပြန်ရောက်သွားတယ်ဆိုတော့ဒီဆွေရကပြုပြင်ပြောင်းလဲခြင်းနဲ့စိတ်မရှိဘူးဆိုတာကျွန်တော်တွေ့ရတယ်တကယ်တမ်းပြုပြင်ပြောင်းလဲခြင်းနဲ့စိတ်ရှိမယ်ဆိုရင်ဒီအုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေအများကြီးပြုပြင်ပြောင်းလဲဖို့လိုပါမယ်နောက်ပြီးတော့ခွဲစည်းပုံအချိန်ကဥပဒေမှာလည်းသူတို့ကဒီတမတော်ကထူးခွေအနာတွေရထားတယ်ဝန်ကြီးဌာနနေရာများပြားကိုသူတို့ကိုယ်တိုင်ထိန်ချုပ်ထားတာတွေ့ရတယ်အဲ့ဒီကိစ္စတွေမျိုးမှာလည်းဒီအထင်ကုန်တွေအများကြီးဖြစ်စေပါတယ
်
အဲ့ဒါကြောင့်အဲ့ဒါဒီပြုပြင်ပြောင်းလဲဖို့လိုတဲ့အခါမှာပြုပြင်ပြောင်းလဲမှုကတကယ်တမ်းဖြစ်လာတော့ကျွန်တော်နိုင်ငံရဲ့အခြေအနေကဟိုရင်ထုံရင်းလိုပြန်ဖြစ်သွားတဲ့အနေအထားမှာလို့ကျွန်တော်တွေ့ရပါတယ်ခင်ဗ
ျဆိုတော့နောက်ဆုံးရှေ့လာလာတော့ဘယ်လိုမြင်နေတယ်ကစား
ကျွန်တော်အမြင်ကတော့ဒီတစ်ဖက်ကအစိုးရကဒီညီငယ်ကြီးကိစ္စကိုဒီအောင်မြင်အောင်တစ်ဖက်ကကြိုးစားတဲ့ချိန်မှာလည်းဒီတစ်ဖက်ကနေပြီးတော့ဒီဖွဲ့စည်းပုံကိုဒါပြင်ဆင်ရမယ့်ကိစ္စတွေအများကြီးကိုအမြန်ပြင်ဖို့လိုပါမယ်နောက်မှတော့ဒီချိန်ထဲမှာပဲဒီတိုင်းတာဆက်ပြီးတော့ထိန်းချုပ်ထားမယ်ဆိုရင်ကျွန်တော်ပြည်သူလူထုတွေမြင်မြင်သက်မှုတွေဖြစ်လာနိုင်တယ်လယ်သမားတွေဒီသင်ခံရတဲ့လူတွေအများကြီးမကြည့်မနဲ့တွေဖြစ်လာနိုင်တယ
်
တိုင်းရတဲ့တွေကဒီပုံပြေလုပ်ငန်းကြောင့်နင့်နာခံရတဲ့လူတွေကလည်းမကြည်မနက်တွေဖြစ်လာနိုင်တာပေါ့နော်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အခုလိုဆွေးနွေးတာကျေးဇူးတင်ပါတယ်ဆွေးနွေးတဲ့ပုဂ္ဂိုလ်အားလုံးနားဆင်တဲ့သောတာရှင်အားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဦးကျော်စံသားအစီအစဉ်တင်ဆက်တဲ့စနေညတရက်လေးလိုက်အစီအစဉ်ပြန်ပြီးတော့နားဆင်ကြရတာဖြစ်ပါတယ်ရှင်သောတာရှင်များရှင်ဒီကနေ့ကတော့တကြံအချိုနေ့မနက်ခင်းဖြစ်ပါတယ် VOE ရဲ့သောတာရှင်တွေကိုတကြံတေးသချင်းလေးတစ်ပုတ်တေးလက်ဆောင်ပါကျင်ပါတယ်ရှင်အဆိုတော်မေရွက်ဝါရဲ့ညိုမြဆိုတဲ့သချင်းလေးကိုနားဆင်ကြည့်ကြရအောင်ပါ ကြံတွေးမှာ VOA ရဲ့သောတာရှင်တွေပျော်ရွှင်ချမ်းမြေ့ကြပါသည်ရှင်။လာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာရောကြံနဲ့ပတ်သက်ပြီးဘာတွေဆွေးနွေးကြဖို့ရှိသလဲဆိုတာနားဆင်ကြည့်ကြရအောင်ပါရှင်။
ရှင်များခင်ဗျာအခုနှစ်တကြံဟောစတန်းကမြန်မာနိုင်ငံမှာဩဂတ်လမကုန်ခင်ငြိမ်းချမ်းရေးရမယ်လို့ဆိုထားပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာအခုနှစ်အတာတကြံရဲ့တန်ကျက်အလားပြကရေကစားသူတွေစရာရည်နဲ့ပတ်သက်ပြီးတော့ဒီနှစ်တကြံအပေါ်သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး fax နံပါတ်က1-239-382-555နဲ့ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ mp3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
VOA American အတန်ရဲ့မနက်ခင်းထုတ်လွှင့်ချက်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေ1နာရီအထိတစ်ချိန်နှစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြေညာပေးပါမယ်ရှင်။
စနေနေ့ကယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားလူလာတဲ့လက်နက်ကိုင်တွေရဲ့တိုက်ခိုက်မှုဟာရုရှားနိုင်ငံရဲ့ပြင်ပရန်လူမှုလုပ်ရတဲ့တစ်ခုဖြစ်တယ်လို့ယူကရိန်းနိုင်ငံကပြောလိုက်ပါတယ်။ထိရောက်တဲ့လက်တုံပြန်ရေးအစီအစဉ်တရက်ကိုလူမျိုးရေးတာဝန်ရှိသူတွေကအကောင့်ထဲပေါ်ဖို့ပြင်ဆင်နေပြီလို့လည်းပြောပါတယ်။ကုလသမဂ္ဂမှာအီရန်နိုင်ငံကိုကိုစားပြုဖို့အတွက်မူလရွေးချယ်ထားတဲ့တန်တမန်ကိုအမေရိကန်နိုင်ငံကပြူဝင်ငွေဗီဇာပေးဖို့ညှင်းဆန်ခဲ့ပြီးတဲ့နောက်သူ့နေရာမှာအစားထိုးမဲ့တန်တမန်နောက်အစ်စ်တယောက်ကိုအခုချက်ချင်းရွေးချယ်သွားဖို့အစီအစဉ်မရှိသေးဘူးလို့အီရန်နိုင်ငံကစနေနေ့မှာပြောလိုက်ပါတယ်။ဟာမစ်အဘူဒလီဘီနေရာမှာအစားထိုးဖို့အီရန်နိုင်ငံမှာအစီအစဉ်မရှိသေးဘူးလို့အီရန်နိုင်ငံသားရဲ့ဝန်ကြီးဌာနထိတဲ့တာဝန်ရှိသူအက်ဘက်စ်အဂချီကပြောလိုက်ပြီးအခုလိုဗီဇာညှင်းပယ်ခံရတဲ့ကိစ္စပေါ်ကုလသမဂ္ဂမှာဥပဒေကြောင့်နည်းလမ်းအရဖြည့်ရှင်းသွားမယ်လို့လည်းပြောပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဟာထူးထွက်လာနေပြီးအားကောင်းတဲ့အဆင့်စီဦးတည်သွားနေတယ်လို့ပြည်ပဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF အကြီးအကဲခရစ်စတင်လာဂတ်ကပြောလိုက်ပါတယ်။IMF နဲ့ကမ္ဘာဘဏ်တို့ရဲ့ຫນွေဥရာသီကာလအစည်းအဝေးတွေကို Washington DC မြို့တော်မှာရက်တော်ကြာလုပ်ခဲ့ပြီးတဲ့နောက်စနေနေ့ကအဲ့ဒီလိုပြောခဲ့တာပါ။တချို့နိုင်ငံတွေမှာအလုပ်လက်မဲ့နှုံမြင့်မားနေတာကိုအကူအညီဖြေလျှော့ပေးဖို့စီးပွားရေးတိုးတက်မှုပိုးပြီးမြန်ဆန်အောင်လှုပ်ဆောင်သွားရေးစီးပွားရေးတာဝန်ရှိသူတွေကကတိပြုခဲ့ကြပါတယ်။နိုင်ငံကငွေကြေးရမုံငွေအဖွဲ့ IMF ကယူကရိန်းနိုင်ငံကိုဗန်ဒါရေးအကူအညီပေးမယ့်ကိစ္စတရုတ်နိုင်ငံကထောက်ခံတယ်လို့စနေနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့ IMF ပြင်ပြောင်းလို့ရေးပေါ်အမေရိကန်ကုန်ရက်လွှတ်တော်ကအတိမပြုသေးတာကြောင့် IMF ရဲ့ရမုံငွေထောက်ပံ့ရေးဆွဲရင်နဲ့ပတ်သက်လို့ဆိုရင်ကြောင်းလည်းတရုတ်ကပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ်ရှင်အစီအစဉ်မူအဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မင်္ဂလာရှိတဲ့တကြံအကျိုးတနင်္ဂနွေနေ့မနက်ခင်းမှာ VOE ရဲ့သောတာရှင်ပေါင်းစိတ်ချမ်းသာခြင်းကိုကျမ်းမာခြင်းနဲ့ပြည့်စုံနိုင်ကြပါသည်ရှင်မြန်မာနှစ်တစ်ခုကာလမှာသောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.